1800နိုင်ငံများတင်အာဆီယံရဲ့အလှည့်ကျဥက္ကဋ္ဌဖြစ်ရှစ်နှစ်ထဲမှာစတင်တာဝန်ယူဖို့ရှိနေတဲ့မြန်မာနိုင်ငံမှာအပြောင်းအလဲတွေဟာမလုံလောက်သေးဘူးလို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဂျွန်ကယ်ရီကပြောဆိုလိုက်ပါတယ
်။ I think what's happening in Myanmar is very exciting but it's incompleteWe have to see the political
မြန်မာနိုင်ငံမှာတွေ့မြင်နေရတဲ့အခြေအနေတွေဟာစိတ်လုံရှားစရာဖြစ်တဲ့ဆိုရင်လည်းပြည်ပစုံမှုမရှိသေးတဲ့အကြောင်းဘရူနိုင်းနိုင်ငံမှာကျင်းပနေတဲ့အာဆီယံထိပ်သီးအစည်းအဝေးတွင်ဗိုလ်ထုနေကအာဆီယံနိုင်ငံကလူငယ်တွေနဲ့တွေ့ဆုံခြင်းဝန်ကြီးကယ်ရီပြောဆိုခဲ့တာပါနိုင်ငံရေးအရပြောင်းလဲဖြစ်ထွန်းမှုတွေဆက်လက်တွေ့မြင်ရဖို့လိုသေးတယ်လို့ဒီမိုကရေစီထွန်းကားလာမယ်လို့လည်းသူ့အနေနဲ့မျှော်လင့်တဲ့အကြောင်းပြောဆိုခဲ့တာဖြစ်ပါတယ်ဘရူနိုင်းနိုင်ငံကနှစ်ရကြာထိပ်သီးအစည်းအဝေးအတွင်းမှာပဲလာမယ့်နှစ်2014ခုနှစ်ကစတင်ပြီးအာဆီယံရဲ့လက်ချောက်ဥက္ကဋ္ဌတာဝန်ကိုမြန်မာနိုင်ငံကတရားဝင်လက်ခံရယူသွားမှာလည်းဖြစ်ပါတယ်အမေရိကန်နိုင်ငံရဲ့ဝန်ကြီးကယ်ရီကတော့မြန်မာနိုင်ငံဥက္ကဋ္ဌဖြစ်တာဝန်ယူတဲ့အခါမှာလဲအာဆီယံနဲ့ဆက်ဆံရေးတိုးတက်မှာတိုးတက်မှုတွေရရှိဖို့မျှော်လင့်တဲ့အကြောင်းညီလာခံမင်းငွန်းထဲမှာပြောဆိုသွားပါတယ်ဖိလစ်ပိုင်သမ္မတဘနင်နိုအကီနိုကလည်းမြန်မာနိုင်ငံကတာဝန်ယူတဲ့အခါမှာအပြုသဘောဆောင်ပြီးထိရောက်တဲ့ဥပဆောင်မှုတွေပေးနိုင်မယ်လို့မျှော်လင့်တဲ့အကြောင်းအာဆီယံထိပ်သီးအစည်းအဝေးမှာပြောကြားတဲ့မင်းငွန်းနဲ့ထည့်သွင်းပြောဆိုခဲ့တာပါအာဆီယံဖွဲ့ဝင်ဆယ်နိုင်ငံကြားဥက္ကဋ္ဌဖြစ်တာဝန်ယူဖို့2006ခုနှစ်မှာအလဲကျခဲ့စဉ်မှာတော့မြန်မာနိုင်ငံမှာနိုင်ငံရေးလူ့ခွင့်ရေးတိုးတက်မှုတွေမရှိဘူးဆိုပြီးနိုင်ငံတကာကဝေဖန်မှုတွေခံခဲ့ရတဲ့အတွက်လည်းနောက်ဆုံးမှာလက်လွတ်ဖို့ဆုံးဖြတ်ခဲ့တာဖြစ်ပါတယ်